ယမဲသိခရယမဲသိမြို့သောဝိဇာရမမဟာဗောဓိကုံအကြောင်းတိုက်မဟာဗောဓိကုံအကြောင်းတိုက်ကြီးရဲ့ဥသိပရဏနာယကဖြစ်တော်မူသောဆရာတော်ဥတော်ပိတ္တအမှုပြု၍ကျင်းပပြုလုပ်အပ်တဲ့ဒုတိယအကြိမ်မြောက်ဘောဂဝိပဿနာအဋ္ဌကတိယစကံပေါ်ကနေ့သာသနာတော်နှစ်2555ခုနှစ်မြန်မာသက္ကရာ1383ခုနှစ်ကဆောင်လာသား17ရက်နေ့ခရစ်သက္ကရာ2011ခုနှစ်မေလ17ရက်နေ့ညချမ်းအချိန်ခါမှာတရားစက္ကန့်ဝင်ရောက်အားထုတ်ကြတဲ့သံဃာတော်များရှင်သာမဏေများအားခဏညဟောဝါဒကထာပေးရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တောင်းတာကိုလိုတရားထုတ်မဲ့ပုဂ္ဂိုလ်များကိုပေးတဲ့တရားဟောတဲ့အစဉ်လာကိုကမ္မထံနေပေးတယ်လို့ဒီလိုစာရမှာသုံးပါတယ်အဲဒီကမ္မထာနီရပြီးသွားရင်မိမိတို့ကျိုင်းနေတဲ့ရာဖြစ်တဲ့အရိညာကတော်ဝတောရတောင်ရက်ကိုသွားယူဖြစ်စေဒုက္ခမလကတော်ဝအသိပင်ဝါပင်အောင်ချုံကောက်ရိုးကုန်စတဲ့ချမ်းသာတဲ့နေရာမျိုးကိုရွေးချယ်၍အဲဒီနေရာမျိုးကိုသွားယူဖြစ်စေရောဂမလာကတော်ဝါသစ်ပင်ကြီးကြီးရဲ့အပင်အောက်မှာတရင်တော့ရည်ဖြစ်စေမိမိတို့သင်ကြလာခဲ့တဲ့ကမ္မထာနီအတိုင်းကမ္မထာတရားအားထုတ်တယ်ဒီတော့စာရိမာတော်အရိခေတုံကကမ္မထာလို့ဒီလိုသုံးပါဒီခေတ်တော့ကမ္မထာဆိုရင်တမထာလို့ဒီလိုလည်းသဘောပေါက်ကြတယ်ပေါ့အမှန်ကတော့ကမ္မထာဆိုတာဟာတမထာလဲကမ္မထာပဲဝိပဿနာလဲကမ္မထာပါပဲကမ္မဌာနတရားအလုတ်တရားအလုတ်ရဲ့တရားဖြစ်တဲ့ဌာနအဲ့ဒီဌာနဟာနေရာဒေသကိုပြောတာမဟုတ်ဘူးမိမိတို့ရဲ့လောက်နေတဲ့အလုတ်ကိုပြောကမ္မထာရဲ့တရားဌာနဖြစ်တဲ့အလုံးတရားရဲ့တရားဌာနဖြစ်တဲ့အလုံးတရားအလုံးအဲ့ဒါတရားအလုံးဆိုတဲ့နေရာမှာသာသနာ့ဘကာလမှာဆိုရင်တော့ဓမ္မထာအလုံးပေါ့လေသာသနာ့ရဲ့ကာလရောက်တဲ့အခါကျတော့ဝိပဿနာအလုံးတွေဖြစ်လာတယ်ခဏခင်မှာသမထာလုံးလုံးတဲ့ပုဂ္ဂိုလ်ဟာအမတန်နဲ့ပါပဲဝိဇ္ဇာလိုက်လိုက်တဲ့ပုဂ္ဂိုလ်များလောက်ပဲရှိပါလိမ့်မယ်။ကျန်တဲ့ပုဂ္ဂိုလ်တွေကတော့ဝိပဿနာလိုက်မယ်လိုက်ကြတာများပါတယ်။အဲဒါကြောင့်မလို့ယနေ့ကမ္မထာလုံးဒီဝိပဿနာအလုံးလို့အဲဒီလိုမှတ်ထားပေါ့။အဲဒီကမ္မထာလုံးကိုအားထုတ်တဲ့အခါမှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကကမ္မထာနည်းလေးတွေပေးလိုက်တာပေါ့ဒီလိုကမ္မထာနည်းပေးတဲ့အခါမှာတုံးနဲ့တူမတူတရားနဲ့တရားမတူတချို့တချို့ပုဂ္ဂိုလ်များကြတော့ကမ္မထာနည်းတောက်ခံပြီးပြီဆိုရင်တနည်းအားမှာသွားပြီးတော့နှစ်လသုံးလတန်းသည်တရားအထောက်ကြာအများအဖြစ်တော့ဘာတွင်ကာလမှာစုစုံပြင်းပြင်းအထောက်ကြတာပေါ့ဘာဖြစ်လို့တော့ဆိုတော့ဘာတွင်ကာလမှာမြတ်စွာဘုရားကဝါစုဝါကအစဉ်လာကိုပြည့်ညတ်ထားတာဖြစ်တဲ့အတွက်ဒေသစာရိခရီးကြွဖို့အခွင့်အလမ်းသိမရှိဘူးအဲဒါကြောင့်မလို့ဘာတွင်ကာလမှာကပ္ပဒါအထောက်တာဟာထိရောက်တဲ့အထောက်ခြင်းဖြစ်တယ်ပေါ့အဲဒီနည်းနဲ့ပဲမြတ်စွာဘုရားဒီကကမ္မထာတောင်းပြီးတော့ ဝါစဝါကမဲ့ကြောင်းလေးတွေလိုက်ရှာအလုခံပေါ့အဲ့ဒီကြောင်းလေးတွေလုခံလို့ရပြီဆိုရင်အဲ့ဒီကြောင်းမှာပဲတဝါတွင်းလုံးကမ္မထအထောက်ကြအဲ့သတင်းကြွတဲ့အခါကျတော့မြတ်စွာဘုရားကလည်းဖွင့်မြင်ရင်မိမိတို့ရရှိထားတဲ့တရားအသေးကိုလည်းပဲရှောင်ထားရင်မြတ်စွာဘုရားစီကိုမြတ်စွာဘုရားသတင်းသုံးတဲ့စီကိုအားလုံးရောက်လာကြတယ်တာဝတိမြို့မှာသတင်းသုံးတဲ့တာဝတိပေါ့ရာဇဂျုံမှာသတင်းသုံးတဲ့ရာဇဂျုံပေါ့မြတ်စွာဘုရားရှိတဲ့စီကိုလာဆုကြတာဘယ်ရှင်မှာလာဆုကြတယ်လဲသတင်းကြုံမှာလာဆုကြတာဒီတော့ဝါရင်ကာလမှာအဝါမဆိုခင်မှာကမ္မထတောင်းတယ်ဝါရင်ကာလမှာတရားထုတ်တယ်ဝါကျွတ်တဲ့အခါကျတော့မြတ်စွာဘုရားစီကိုသွားပြီးတရားတွေရှောင်ထားကြတယ်အဲ့ဒီခေတ်ကဖျားဖူးတယ်ဖျားဖူးတယ်ဆိုတာဟာအများအဖြစ်တော့သတင်းကြုတ်ကာလမှာမြတ်စွာဘုရားကိုသွားဖူးကြတာပဲ။ဘာဖြစ်လို့တော့ဝါရင်ကာလမှာမြတ်စွာဘုရားကဝါစဝါကတ်တယ်တနည်းအားမှာသံဃာတော်ရှင်မြတ်တွေကလည်းဝါစဝါကတ်တယ်မြတ်စွာဘုရားနဲ့တဝင်းနဲ့တရားနဲ့ဝါစဝါကတ်တဲ့ယဟန်တော်ရှင်မြတ်များရှိတယ်လို့မြတ်စွာဘုရားနဲ့သီးခြားမြို့တွေရွာတွေမှာဝါကတ်တယ်အင်္ဂါရရှင်များများလည်းရှိကြတာကိုအဲ့တော့ဝါရင်ကာလ3လတိုင်တိုင်မြတ်စွာဘုရားနဲ့ကင်းကွာပြီးတော့နေကြတာဖြစ်တဲ့အတွက်သတင်းကြွရောက်တဲ့အခါမှာမြတ်စွာဘုရားကိုသွားပြီးတော့အထုတ်တလဲဖုံမြော်ကြကတော့ကြတရားတွေရှောင်ထားကြဒီစင်လာဟာရှေးတော်ဘုရားကရှိတဲ့စင်လာပေါ့အဲ့ဒီကြွကြပုဂ္ဂိုလ်များကြတော့လည်းပဲဒါကတော့အများပြေဝါပပေါ့ဝါပကာလမှာမြတ်စွာဘုရားစီမှာကမ္မထံတောင်းတဲ့နည်းနည်းခဲတောင်းလိုက်တောင်းပြီးတော့သင်္လျာနေရနေရမှာဆောင်းကန်ကြွဆုံဖုံပေးနေသစင်ပြီးတော့တရားတွေအားထုတ်တယ်ညနေစောရောက်တဲ့အခါကျမှမြတ်စွာဘုရားစီကိုပြန်လာကြဒါကတော့မြတ်စွာဘုရားနဲ့တစ်မျိုးနဲ့တစ်ကြောင်းနဲ့နေတဲ့ရဟန်းတော်ရှင်မြတ်များအတွက်ပေါ့လေအဲ့ဒီလိုမနက်ခင်းမှာတရားတောင်းတရားသွားအားထုတ်ညကျတော့ပြန်လာမြတ်စွာဘုရားစီကိုပြန်လျှောက်လျှောက်တဲ့အခါမှာမြတ်စွာဘုရားကတရားရသွားရင်လည်းရသွားတဲ့တရားကိုအတည်ပြုပေးလိုက်တယ်မရသေးရင်လည်းပဲကမ္မထပြောင်းသိရင်ပြောင်းပေးလိုက်တယ်ဒီတိုင်းမှာအထုတ်သိအထုတ်ခံရင်လည်းအထုတ်ခံလိုက်တယ်အဲ့ဒါမြတ်စွာဘုရားအနေနဲ့တရားထုံးမဲ့ရဟန်းတော်ရှင်မြတ်များရဲ့အလိုဆန္ဒအစ္စတရားအာတရားကိုသိတော်မူတဲ့အတွက်ဘယ်ပုဂ္ဂိုလ်ကကမ္မဋ္ဌာန်းနဲ့သိတော်တယ်ဘယ်ပုဂ္ဂိုလ်ကဘယ်ကမ္မဋ္ဌာန်းနဲ့သိတော်တယ်ဒါကိုမြတ်စွာဘုရားကသိတယ်အဲ့ဒီလိုအသိဟာအရှင်သာရိပုတ္တရာဗြဟ္မကြီးလိုရဟန္တာပုဂ္ဂိုလ်များတောင်မှဒီလိုမသိနိုင်ဘူးမြတ်စွာဘုရားပဲသိတယ်အဲ့ဒီလိုသိတဲ့ဉာဏ်ကိုအာတယနုတယဉာဏ်လို့လည်းခေါ်တယ်။ဣန္ဒြိယပရောပရိယတိဉာဏ်လို့လည်းခေါ်တယ်။ဣန္ဒြိယပရောပရိယတိဉာဏ်ဆိုတာကတရားထုတ်တဲ့ပုဂ္ဂိုလ်များရဲ့ဣန္ဒြိအနုအယဣန္ဒြိအနုယဆိုတာကသူရဲ့ခြင်းချံချုပ်ကိုအထောက်ထားတဲ့ခြင်းစဉ်အနုအယကိုပြောတာပေါ့။အာတယနုတယဉာဏ်ဆိုတာကတရားထုတ်တဲ့ပုဂ္ဂိုလ်ရဲ့အစ္စတရားဓာတ်ခံကိုနားလည်တဲ့ဉာဏ်တရားထုတ်တဲ့နေရာမှာသူရဲ့ဓာတ်ခံဘယ်လောက်ရှိတယ်နှုတ်ရင်လည်းနှုတ်တယ်ယင်လည်းယင်တယ်ပြည့်စုံရင်လည်းပြည့်စုံတယ်ဒါကိုသိတဲ့ဉာဏ်အဲဒီဉာဏ်တော်ကြီးရထားတဲ့အခါကျတော့မြတ်စွာဘုရားကတရားပေးတဲ့အခါမှာခက်ခက်ခက်ခက်မရှိဘူးပေါ့လေဘယ်ပုဂ္ဂိုလ်ကဘယ်လိုကမ္မထံပေးရမလဲသိတယ်အဲ့လိုသိတဲ့အတွက်ဒီဘုက္ခုလာရင်ဒီကမ္မထံပေးတယ်ဟိုဘုက္ခုလာရင်ဟိုကမ္မထံပေးတယ်နောက်တစ်ပါးလာရင်နောက်တစ်ကမ္မထံတစ်ခုပေးတယ်တူချင်းလဲတူမဲ့မတူချင်းလဲမတူဘူးဒါရီယာမြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာပေါ်လာသည့်အတိုင်းကမ္မထံနေပြကြတာပေါ့အဲ့ဒါကြောင့်မလို့မြတ်စွာဘုရားကိုယ်တိုင်ရွေးချယ်ပြီးတော့ပေးတဲ့ကမ္မထံဖြစ်လို့ညသောအဖြစ်တော့တရားရကြတာများပါတယ်အဲ သူတို့ရဲ့တန်တမှာအတိလေးတွေနည်းနည်းလုံနေသေးတယ်ဆိုရင်တော့ကမ္မထပြလိုက်ပြီမတရားမရဘူးပေါ့ဒါကြောင့်လည်းမြတ်စွာဘုရားသိတော်မူပါတယ်တကယ်တကယ်ပုဂ္ဂိုလ်များကြတော့တရားမရနိုင်ဘူးမရနိုင်တဲ့ပုဂ္ဂိုလ်များလည်းမရဘူးမရသေးတဲ့အချိန်မှထားလိုက်တယ်တကယ်တကယ်ပုဂ္ဂိုလ်များကြတော့တရားမရဘူးပြန်လာတယ်ပြန်လာတော့ဒီကမ္မထနဲ့မသိတော့ဘူးတော့ကမ္မထတကူပြောင်းပေးတယ်တရားတစ်မျိုးဟောပေးလိုက်တဲ့အတိပဲပေါ့ပရမနေတော့ကတစ်မျိုးဟောပေးတယ်ဒုတိယနေကြတော့တစ်မျိုးဟောပေးတယ်တတိယနေကြတော့တစ်မျိုးဟောပေးတယ်အဲဒီလိုတနေ့တစ်မျိုးတစ်မျိုးတစ်မျိုးဟောပေးလိုက်တာအခုတရားစကားပွဲတွေမှာတနေ့တစ်မျိုးတစ်မျိုးတရားဟောတဲ့ပုံစံမျိုးပေါ့လေအဲဒီလိုတနေ့တစ်မျိုးတစ်မျိုးဟောပေးလိုက်တဲ့အခါကျတော့သူရတန်တန်ဉာဏ်လေးထက်လာတဲ့အချိန်နဲ့မြတ်စွာဘုရားဟောပေးလိုက်တဲ့အချိန်နဲ့တော့ကြိုက်ပြီဆိုရင်ဒါမင်းရောက်ဖွင့်ရနေရပါပဲ။အဲဒီလိုပုံကမျိုးလေးရှိတဲ့ပေါ်လေး။တကယ်တကယ်ပုံကများကြတော့ကမ္မထမ်းနဲ့ခြေစင်နဲ့ kait ပါလေ။အဲဒီလိုကိုက်တဲ့ရတဲ့အာထုပ်ပါလေ။အဲဒီလိုအာထုပ်တဲ့ကမ္မတရားနဲ့တွေ့ပါလေ။အဲဒီလိုတွေ့ပြီမဲ့လို့လည်းပဲ။ဉာဏ်ကတိတ်အလွန်ကြီးမရင်သေးတဲ့အခါကျတော့သူစိတ်ထဲမှာပါဆက်လောက်မှမသိတဲ့သဝေဇဝါလေးတွေဖြစ်အဲဒီလိုသဝေဇဝါလေးတွေဖြစ်နေတဲ့အခါကျတော့မြတ်စွာဘုရားသခင်ကရမကြီးကဉာဏ်တော်နဲ့ကြည့်တက္ကမထံပိတာတဲ့ဉာဏ်တော်ရှင်မြတ်ကြီးတရားထုတ်ကြတယ်ဒီနေ့ချိန်နေမှာဒီလိုဖြစ်တတ်တယ်ဆိုတဲ့သဘာဝကိုမြတ်စွာဘုရားသခင်ကရမကြီးကတအားလုံးသိပြီးသားပဲအဲဒါကြောင့်မလို့ရှောင်းတော်ကနေပြီးတော့လာပြီးအာယုံပြုအာယုံပြုလို့သူရတန်တမာတရားရှုမှတ်တဲ့ယန္တော်ရဲ့တန်တမာအခက်အခဲလေးတွေဖြစ်လာပြီဆိုရင်မြတ်စွာဘုရားသခင်ကရောမြတ်ကြီးကရှုမှတ်ဖို့ရှုမှတ်နည်းလေးတွေသင်ဖြစ်ဆက်ပြီးတော့ဟောပေးတယ်ဖြစ်ဆက်ဟောဖို့မလိုတဲ့ယန္တော်ရှင်မြတ်တွေကိုဆိုရင်တိုက်တော်စကားလေးတွေဟောပေးတယ်ကျိုးသာသရီမလေးစင်နဲ့သရီမလေးအောင်ကျိုးသာစသည်ဖြင့်ဒီလိုတိုက်တော်စကားလေးတွေဟောပေးတယ်အဲ့လိုဟောပေးတဲ့အခါကျတော့ဒီရန်တော်ရှင်များရှိတဲ့စီကိုသွားဟောသလားမေးမဟုတ်ပါဘူးစိတ်ထဲကနေဟောပေးလိုက်တာအဲ့ဒီကနေစိတ်ထဲကနေဟောပေးလိုက်ပြီမဲ့လို့လည်းပဲသက်ဆိုင်ရာရန်တော်ရှင်များဟာသူ့ရဲ့စိတ်ထဲကနေကြားလိုက်တယ်စိတ်ထဲကနေသိလိုက်တယ်အဲ့ဒီလိုသိလိုက်တဲ့အခါကျတော့ဟာဒီလိုရှင်မဘုံရှင်မကြီးကဒီလိုရှင်မအစဉ်ပြေးမယ်ဒီလိုလေးတော့ရှိရမယ်ဒါလေးတွေစိတ်ထက်ကအလိုလိုသိလာတယ်အဲဒီလိုသိလာတဲ့အတွက်ပြောင်းပြီးတော့ရှုလိုက်တာပေါ့လေအရှင်မဘုရှင်မနီမှန်ကန်နေတဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကတရားတော်စကားဟောတဲ့အခါမှာလည်းပဲမြတ်စွာဘုရားကသတိပေးတယ်သတိပေးတဲ့အလေးတွေကိုအာယုဆိုင်ပြီးတော့ကြိုးကြိုးစားစားနဲ့အထောက်ပေးလိုက်တယ်အဲဒီတော့ဒီနေရာမှာသုံးသပ်ကြည့်လိုက်မယ်ဆိုလို့ရှိရင်အလောက်ကနှစ်မျိုးပေါ့နော်ဒါမြတ်စွာဘုရားကိုယ်တိုင်ကျင့်သုံးခဲ့တဲ့နိလန်လေးတွေကိုပြန်ပြောပြတာပါကျင့်သုံးတဲ့နိလန်ကနှစ်မျိုးပေါ့လေအဲဒီနှစ်မျိုးကဘာလဲဆိုလို့ရှိရင်နံပါတ်1ကတရားအာမထုတ်ခင်မှာတရားအထုတ်ပုံအထုတ်နည်းအလုပ်ဝိတရားလေးတွေဟောပေးတယ်အဲဒီလိုဟောပြီလို့လိုနေတာလေးတွေရှိတရားအားထုတ်တဲ့အချိန်မှာဖြစ်ဆက်ပြီးတော့ဟောပေးတယ်။အဲဒီလိုဖြစ်ဆက်ပြီးတော့ဟောတဲ့အခါကျတော့ကျေတွင်မဟောတော့ဘူးတူတူချင်းချင်းပဲ။လုံရင်ကလေးတွေတော့သူ့ရဲ့တန်တားမှာဘလို့အခက်ကလေးတွေဖြစ်နေတယ်ဆိုတာကိုသိ။အဲဒီလိုသိတဲ့အတွက်အခက်ကလေးတွေကျော်လွှားနိုင်ဖို့လုံရင်လောက်ပဲကောက်ပြီးတော့ပြောပေးလိုက်တယ်။ဒါကတပုံစံပေါ့အဲဒီတော့ပရမပုံစံကပြန်ပြောမယ်ဆိုရင်တရားရှုမှတ်တဲ့ပုဂ္ဂိုလ်များအတွက်လိုနေသေးတာလေးတွေဖြစ်ဆက်ပြီးတော့တရားထိုင်နေတုန်းမှပဲလိုက်ပြောတယ်ထိုင်နေတုန်းမှလှမ်းပြောတယ်ပေါ့နော်သူရှိတဲ့နေရာတော့ပြောရတာမဟုတ်ဘူးထိုင်နေတုန်းမှလှမ်းပြောတယ်အာယုံပြုတ်ပြီးတော့ပြောလိုက်တာ ਨੇ အားလုံးသိသွားတယ်အဲဒီတော့ပြောင်းပြီးတော့သူရှုမှတ်တတ်သွားတာပေါ့လေဒါကတပုံစံပေါ့နောက်ပုံစံတစ်ခုကပါလဲဆိုရင် တရားရှိမမရှိမနေလည်းမှန်နေတယ်ဉာဏ်လည်းဖြစ်နေတယ်ဒါပေမဲ့ဝရိယအားလေးကရော့နေတယ်ဆိုတဲ့အခါကျတော့မြတ်စွာဘုရားကဝရိယအားလေးမြင့်တင်ပေးတဲ့အနေနဲ့လှမ်းပြီးတော့တိုက်တွန်းစကားကလေးတွေပြောပေးတယ်တိုက်တွန်းစကားလေးတွေပြောပေးတယ်ဝရိယလေးမြင့်တင်ပေးတဲ့အနေနဲ့တိုက်တွန်းစကားလေးတွေပြောပေးတယ်အချင်းခံပြီးတဲ့စိတ်ပေါ်တဲ့ပုံကများဆိုရင်လည်းအချင်းခံပြီးတဲ့စိတ်ကလေးတွေပြည့်ပြတ်ပေါ်အောင်ပေါ်လေနော်သစ္စာဘုရားကပြောပြောပေးတယ်။ဒါတရားအထုတ်တဲ့အခါမှာလုံလေးလောက်တာရှိတဲ့လုံကနှစ်မျိုးသစ္စာဘုရားကသစ္စာဘုရားပြောပေးတဲ့လုံကနှစ်မျိုးကိုဒါဒီလိုပဲကောက်ချက်ချလို့ရပါတယ်။အဲဒီတော့ဒီနံပါတ်ကဖြစ်ဆက်ပြီးတော့တရားဟောပေးတယ်။နှစ်နံပါတ်ကတိုက်တုံးစကားပြောပေးတယ်။ကြိုးစားကြိုးစားကြိုးစားချက်တာကြိုးစားမကြိုးစားဘူးဆိုလို့ရှိရင်ဥနာသိဘေးကမိမိရဲ့နောက်မှဆောင်နေတယ်ဒါကြောင့်ဥနာသိဘေးမှလွတ်အောင်စိတ်သာကြိုးစားအဲဒီတော့တတ်တုံးစကားလေးတွေဟောပေးတယ်အဲဒါကြောင့်ယနေ့ဖြစ်မှလည်းပဲမဟုတ်ဆရာတော်ဘုရားကြီးရဲ့ဥပနိဒိယအယတရားစကားဝါးတွေကျင်းပတဲ့အခါမှာမဟုတ်ဆရာတော်ဘုရားကြီးရဲ့တပည့်တန်ခါတော်ရှင်မြတ်တွေဓမ္မဂရိကတွေဟာအဲဒီနေ့စနစ်တွေကိုအခါအားလျော်စွာလက်တွေ့လှုပ်ဆောင်လေးရှိပါတယ်တရားထောက်တဲ့အထောက်တဲ့အလုပ်ပေးတရားလေးတွေဖွင့်ပေးတယ်အလုပ်ပေးတရားလေးတွေနာခိုင်းတယ်အဲတရားလက်တွေ့တရားထုတ်တဲ့အခါကျတော့လည်းပဲလိုအပ်တာလေးတွေနည်းနည်းနည်းနည်းဖြစ်ဆက်ပြောရပေါ့အဲဖြစ်ဆက်ပြောဖို့မလိုတဲ့အခါမျိုးဆိုရင်လည်းပဲတိုက်တော်စကားလေးတွေပြောပေးတယ်ပေါ့ဒါယနေ့မဟုတ်တရားစကားပွဲတွေမှာကျင့်သုံးတဲ့အလေးထားလေးတွေဒါလေးတွေဟာမြတ်စွာဘုရားလက်ထက်ကလေးကမြတ်စွာဘုရားကိုယ်တိုင်ကျင့်သုံးလာခဲ့တဲ့ကျင့်သုံးပုံကျင့်သုံးနေလုံထုံလုံနေတစ်ခုလို့အဲဒီလိုမှတ်ရမှာဖြစ်ပါလေ။တိုးတော့ဘာကွာချားတယ်လဲလို့မေးရင်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကတော့တရားရှုမှတ်တဲ့ပုဂ္ဂိုလ်ရဲ့အစ္ဆာတရားဓက္ခံကိုအသေးချသိတော့သူရဲ့စိတ်ကိုလည်းပဲမြတ်စွာဘုရားရဲ့စိတ်တော်နဲ့သိတဲ့အခါကျတော့အတိအကျညွှန်ကြားလို့ရတာပေါ့လေ။ဒါပေမဲ့ယနေ့ခေတ်ဓမ္မဂရိကတွေကြတော့အဲ့ဒီအတိမရှိဘူးဓမ္မဂရိကတွေတွေမကပါဘူးဘုရားရှင်ကလောရဲ့ရှင်သာရိပုတ္တရာတို့ရှင်မောကလန်တို့ရှင်မကသဗ္ဗတို့လို့ပုဂ္ဂိုလ်မျိုးကြီးတွေတောင်မှအာတယနုတိယဉာဏ်တို့အိန္ဒိယပရောပရိယတိဉာဏ်တို့မရှိသည့်အတွေ့တိတိကျကျမှန်မှန်ကန်ကန်မညွန်ပါမညွန်ကြနိုင်ပါဘူးမြတ်စွာဘုရားသာလျင်တိတိကျကျညွှန်ကြားနိုင်တာပါအဲဒါကြောင့်ရှင်သာရိပုတ္တရာပရိမေကြီးတို့လိုပုဂ္ဂိုလ်မျိုးတောင်မှမညွန်ကြားနိုင်ဘူးဆိုရင်ယနေ့ခေတ်ဓမ္မဂရိကများအနေနဲ့လည်းပဲတိတိကျကျညွှန်ကြားနိုင်ဖို့ဆိုတာအမှတ်ခဲရင်ပါတယ်အဲဒီလိုလေးတော့သဘောပေါက်ထားဖို့လိုပါတယ်အဲဒါမြတ်စွာဘုရားသခင်ကရမေကြီးလက်ထက်ကရှင်သာရိပုတ္တရာပရိမေကြီးကမ္မထံပေးတဲ့ကမ္မထံပေးတဲ့အခါမှာခုနလိုယောဂီရဲ့အနေထားကိုတိတိကျကျမသိတဲ့အတွက်ခရင်မရောက်ပုံလေးအနေငယ်ဒါပြောလိုက်ပါမယ်။တရကလေးတစ်ခု။နံပါတ်1တရကကပါလဲဆိုတော့ရှင်ပရိမေရဲ့သားကလေးရှင်သာရိပုတ္တရာပရိမေကြီးဆုံးကအိမ်ကကလေးကလေးတယောက်။ကလေးကလေးဆိုမှသိတော့မငယ်တော့ပါဘူး။ယံခေါ်နိုင်တဲ့အသက်20ကျော်နေပါပြီ။ဒါကြောင့်ယံကိုပေးလိုက်တယ်။အဲဒီတော့ယံကိုပြီးတော့ကျောင်းတော်ကမှခေါ်ပြီးတော့ရှင်သာရိပုတ္တရာပရိမေကြီးရဲ့တော်တဲ့ဆုံးမှမှုနဲ့တရားအထုတ်ပါတယ်။အဲဒီလိုအထုတ်တဲ့အခါကျတော့ဒီစဉ်နေ့စဉ်အရှင်သာရိပုတ္တရာဓမ္မရှင်ကြီးကတရားနည်းလမ်းနေပေးတယ်၊ကမ္မဋ္ဌာန်းနည်းပြတယ်၊ဟောတယ်။ပြီးတော့သူသင့်တော်တဲ့နေရာကလေးမှာတော့ပြီးတော့တရားအထုတ်တယ်။အရိညာကတော်ဝါတောရတောင်းရမာတော်၎င်း။ပဉ္စာကာရကတော်ဝါဆင့်ညာရရမာတော်၎င်း။လောကမလကတော်ဝသစ်ပင်ရဝပင်အောင်တို့တောချုံတို့ကောင်းရုံဘုံတို့လိုင်းကူတို့စသည်ဖြင့်တော့လကောက်အဲ့ဒီလိုနေရာဒီမှာတော့ပြီးတော့တရားထုတ်ပါတယ်ဘယ်ချိန်လဲပြီးတော့ဝါရင်းကာလပေါ့ခုနပြောတဲ့ဝါရင်းကာလဝါရင်းကာလဆိုတာတရက်နှစ်ရက်နဲ့မပြီးဘူးဝါဆိုတာထုံးစံတဲ့3လကြာတယ်ဗမာလိုတော့သတင်းကျော်လာအဝါဆိုတာပြီးကျော်တရက်နှစ်မှသတင်းကျော်လာပြင်းနေအထိအိန္ဒိယနိုင်ငံရဲ့မြတ်စွာဘုရားလက်ထက်ကထုံးစံအရာ ပြောမယ်ဆိုလို့ရှိရင်ပါဝနလို့ခေါ်တဲ့ဝါကောင်လပေါ့ပါဝနလရဲ့အစနေကနေပြီးတော့အတယူဇလရဲ့အဆုံးနေ့အထိလာပြင်းနေ့အထိအဲ့ဒီတခင်မှာညမလူမျိုးတွေကတော့လာပြင်းဆိုတာဟာလရဲ့တဝက်ဒါဇာကနေလာပြင်းလာပြင်းကနေလာကွယ်လာကွယ်တော့မှလာကုန်းနေအဲ့တော့လာပြင်းဆိုတာလရဲ့တဝက်လို့သတ်မှတ်တယ်မြတ်စွာဘုရားလက်ထက်ကအိန္ဒိယတိုင်းမှာကျင့်သုံးတဲ့ကျင့်သုံးမှုကျင့်သုံးနည်းအရပြောမယ်ဆိုလို့ရှိရင်လာပြင်းနေ့ဟာလရဲ့နောက်ဆုံးနေ့ပဲလာပြင်းကြောင့်တရနေ့သည်လရဲ့အစာဆုံးနေ့ပဲလာပြင်းကြောင့်တရနေ့သည်လရဲ့အစာဆုံးနေ့လာကွယ်သည်လရဲ့တဝက်လာပြင်းနေ့သည်လရဲ့နောက်ဆုံးနေ့ဒါကြောင့်မလို့သာဝနာလရဲ့ပရမဆုံးနေ့သည်မြန်မာလိုဝါဆိုလာပြင်းကြောင့်တရနေ့မှာဖြစ်တယ်အဲဒီဝါဆိုလာပြင်းကြောင့်တရနေ့ဆိုတဲ့သာဝနာလရဲ့ပရမဆုံးနေ့မှာဝါဆိုဝါကတ်တယ်အတယူဇလရဲ့လာပြင်းနေ့မြန်မာလိုတော့သတင်းကြလာပြင်းနေ့ပေါ့အဲဒီမှာ3လပြည့်တယ်3လပြည့်တယ်သာဝနာလတလပုဒ္ဓဘာသာလတလအတ္တိဇာလတလပေါင်းတော့3လ3လတိတိပြည့်သွားတဲ့အချိန်မှာတဝါကျွတ်သွားတာပေါ့ပရမဝါဆိုတဲ့ပုဂ္ဂိုလ်တည်းပြောတာပါဒုတိယဝါဆိုတဲ့ပုဂ္ဂိုလ်တည်းတည်းကြတော့ကတိကလရဲ့လာပြင်းနေ့မှာဝါကျွတ်ပါတယ်ကတိကလာရနောက်ဆုံးနေ့မှာဝါကျုပ်ပါလေအဲ့တော့ခုနကတော့ကလေးကပရမ3လမှာဝါဆိုတယ်တရားတွေအထောက်တယ်နောက်ဝါကျုပ်တယ်ဝါကျုပ်တဲ့အခါကျတော့အရှင်သာရိပုတ္တရာဗြဟ္မကြီးကိုတဝါတွင်လုံးနေ့စဉ်နေ့စဉ်ကပ္ပထာနေပေးပေမဲ့လို့လည်းပဲဘာမဲ့ပါဖို့မှမရဘူးတော့ဝါကျုပ်တဲ့အခါကျတော့အရှင်သာရိပုတ္တရာဗြဟ္မကြီးကိုရှောက်ထားတယ်ရှင်မယားတပိတော့တဝါတွင်လုံးတရားထောက်ခဲ့တယ်ဘာမဲ့ပါဖို့မှမရဘူးပေးနေတာကကမ္မထာပေးတာကအရှင်သာရိပုတ္တရာစဉ်းစားနော်အရှင်သာရိပုတ္တရာတကယ်တရားအရာမှာမြတ်စွာဘုရားကလွှဲရင်တရားဉာဏ်အမြင့်ဆုံးပုဂ္ဂိုလ်ကြီးဉာဏ်အမြင့်ဆုံးပုဂ္ဂိုလ်ကြီးအဲ့ဒီလိုပုဂ္ဂိုလ်ကြီးတောင်မှတရားပြတဲ့နေရာမှာအတိအကျမပေးနိုင်ဘူးအရှင်သာရိပုတ္တရာပြိပတ်ကြီးကဘာကိုပေးတော့ဩငယ်ရွယ်တဲ့ပုဂ္ဂိုလ်လေးတဏှာလောဘကိလေသာတိတ်များမှာပဲအဲဒါကြောင့်မလို့သူကအတုပကမ္မထံပြိမယ်ဆိုပြီးတော့သူကအတုပကမ္မထံမပြိတာကိုတကယ်ကသူရဲ့အိစ္ဆာတရားဓက္ခံနဲ့အတုပကမ္မထံနဲ့မသိတော့ဘူးမသိတော့တော့ပြိတော့တရားမရဘူးပေါ့အဲဒါဝါကျုတိတိတရားမရဘူးဒီတော့အရှင်သာရိပုတ္တရာပြိမယ်ကြီးကစဉ်းစားတယ်ငါလည်းနေ့စဉ်နေ့စဉ်တရားပြိနေတာပဲတဝါရုံလုံးတရားထုတ်တာတရားမရဘူးဧကန္တ၅ရက်တပြည့်မဖြစ်တတ်ဘူးမြတ်စွာဘုရားရဲ့တပြည့်ဖြစ်တတ်တဲ့ပုဂ္ဂိုလ်နဲ့တူတယ်ဆိုပြီးတော့ဘာလဲကျုပ်ကမြတ်စွာဘုရားစီကိုခေါ်သွားတယ်မြတ်စွာဘုရားစီခေါ်သွားတယ်ဆိုပေမဲ့လည်းဝေဝေးလာလာမဟုတ်ပါဘူးဒီစီလုံးအကြောင်းနဲ့မှာပါပဲဆိုတော့ဝါကျုပ်ရဲ့အခါကျတော့မြတ်စွာဘုရားကိုသွားကြတော့ထောင်းတဲ့အတိုင်းအဲဒီလိုကြောက်ပြီးတဲ့အခါမှာအရှင်ဘုရားဟောတာဒီပြတော်ရဲ့တကယ်ကလေးပါရွှေပရင်တဲ့ရဲ့သားကလေးပါငယ်ရွယ်နှုတ်နေတဲ့ပုဂ္ဂိုလ်ကလေးပါဘွားမဆိုခင်ကတပိတော့စီမှာယံဖြစ်နေယံပြုတ်ခွင့်တောင်းတော့တပိတော့ယံပြုတ်ပေးပါတယ်တဝါလုံးလုံးတရားအထုတ်ပါတယ်တပိတော့သူ့ကိုအတုပကပ္ပံပေးတယ်ခင်ဗျာဒါပေမဲ့ဘွားကျုပ်သေးတယ်သူပါတရားမှမရဘူးဒါကြောင့်ရှင်ဖရာလက်ကိုအပ်ပါတယ်အရှင်ဖရာပဲတင့်တော်တဲ့တရားဟောပေးပါလို့အဲဒီလိုမြတ်စွာဘုရားကိုအားလိုက်ပါတယ်အဲ့ဒီလိုလည်းတဲ့အခါကျတော့မြတ်စွာဘုရားကအေးအဲ့ဒီလိုဆိုရင်ထားခဲ့ပေါ့သာရိပုတ္တရာမင်းပြန်တော့ကားစီထားခဲ့ညနေကျမှတစ်ခေါက်ပြန်လာခဲ့ဒီလိုပြောလိုက်အဲ့ဒီလိုပြောလာတော့ရှင်သာရိပုတ္တရာပဋိမေကြီးကပြန်သွားဒါကြောင့်မြတ်စွာဘုရားကသူ့ကိုကမ္မထပြောင်းပေးလိုက်တယ်အရှင်သာရိပုတ္တရာပဋိမေကြီးပြီးတဲ့ကမ္မထကအတုပကမ္မထဒါပေမဲ့သူ့ရဲ့အစ္စတရားဓက္ခံကဒီကမ္မထနဲ့အဆင်မပြေဘူးဘာဖြစ်လို့တော့သူဒီမဲစေတောင်ကြီးကလေးဘောကကတဲ့ကရွှေတို့ရွှေစားကလေးတွေကိုအမြဲတမ်းကင်တယ်သုံးသက်နေတဲ့ပုံပေါ်တယောက်အဝါရောင်ကလေးကိုသဘောကျနှစ်သက်နေတဲ့ပုံပေါ်တယောက်အဲဒီတော့ဟောဒီအဝါရောင်ကလေးရဲ့အပြည့်အစည် ပျက်စီးခြင်းဆိုတဲ့အနိစ္စသဘောကိုမမြင်သမျှကလပ်ပါလို့ဒီဘုဂ်ကတရားမရဘူး။ဒါမျိုးဆက်ဖျားရဲ့ဉာဏ်တော်ထဲမှာပေါ်တဲ့အတိတ်ပဲပေါ့နော်။ဒါကိုတက္ကရာဆရာကပြောတာပါ။အဲဒီတော့ငယ်စဉ်တောင်ကြီးကလေးဘဝကတည်းကရွှေတို့ရွှေစားကလေးတွေကိုကင်တွယ်သုံးသပ်လာကြတဲ့အခါကျတော့သူ့ရဲ့စိတ်ထဲမှာအယောင်လွန်းလွန်းကလေးဝါဝါလွန်းလွန်းကလေးကိုသဘောကျနေတာအဲဒီလိုသဘောကျနေတာဖြစ်တဲ့တဲ့ဘက်ကအတုပကမ္မတာဘလောက်ပဲပိပိတို့တို့မထိရောက်ဖြစ်အဲဒါကိုမြတ်စွာဘုရားသခင်ကရမကြီးကသိတော်မူတဲ့အခါကျတော့အနိယောဆိုပေမဲ့ရွှေရောင်ပေါ့လေနော်ရွှေရောင်ဖြစ်တဲ့ဘရမဂျပန်ကြီးကိုဖန်ဆင်းလိုက်တယ်အဲဒီလိုဖန်ဆင်းပြီးတော့ဒီညာတော်ရှင်မကလေးရဲ့လက်ထက်ကိုထပ်လိုက်တယ်ချက်သာဟောဒီဘုရုံမဂျပန်ကြီးကိုမေ့ကြည့်နေစိုက်ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်ပြီးတဲ့အခါကျတော့လောဟိတလောဟိတလောဟိတလောဟိတအနီရောက်အနီရောက်အနီရောက်လို့မေ့စီဖြန်းစီဖြန်းတဲ့အခါကျတော့သူစီဖြန်းတော့ပေါ့လေနော်အဲ့လိုစီဖြန်းတော့ဘာဖြစ်တော့ဒီလိုစီဖြန်းခိုင်းတဲ့အချိန်ဟာဖြစ်ပြက်သဘောကိုဘာမှမပြောသေးဘူးရောသဘောနဲ့သဘောအကြောင်းကိုဘာမှမပြောသေးဘူးအဲ့လိုမပြောသေးတဲ့အတွက်ဝိပဿနာမဖြစ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဘာဖြစ်လို့သူ့ကိုယုံနံတို့ရဲ့ဖြစ်ပြမရှုခိုင်းတာတော့ဒါစဉ်းစားကြရပါတော့။ဇာတ်ထဲမှာတော့ဒီလိုတက်ရမပါပါဘူး။ဒါစဉ်းစားကြည့်တာပါ။တကယ်ဆိုရင်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကကြာပန်းကြီးရဲ့ဖြည့်ပြီးပြတ်တဲ့သဘောလေးကိုပြောလိုက်မယ်ဆိုတဲ့ရေပေါ်ရယူဆချက်ရှိတယ်။ဒါပေမဲ့မြတ်စွာဘုရားတခင်ကတော်မြတ်ကြီးသည်ကျေသဘောလည်းမပြောဘူးအံသဘောလည်းမပြောဘူးအခြားအခြားချို့ရဟန္တာရှင်မြတ်တွေဆိုရင်ရူပန်လေးဆံဝါလေးဆံဝါရုပ်တည်မြတ်လားမမြဲဘူးလားစသဖြင့်ဒီလိုမေးလို့မေးတာရှိတယ်ရုပ်ပဲဝေဒနာပဲဆိုတဲ့စကားလုံးလေးတွေတောင်းပြီးတော့မေးတယ်ဒါပရမတ်ထစကားကလေးတွေပေါ့သဘာဝတရားကလေးတွေပေါ့ဒါပေမဲ့ဒီကိုယ်တော်ကလေးကြတော့မြတ်စွာဘုရားကဒီစကားမပြောဘူးချို့ကြောင့်လည်းမပြောဘူးနာမ်ကြောင့်လည်းမပြောဘူးဘာမှမပြောဘူးဘာမှမပြောတဲ့အတိတ်ပဲကဘာလဲဆိုလို့ရှိရင်ဒီအချိန်မှာသူရဲ့တဏ္ဍာမှာဟောဒီအနိယောင်သမုတ်ရွှေဝါယောင်ဖြစ်တဲ့ဘရုံမာဂျာပန်ကြီးကိုကြည့်နေတဲ့အချိန်မှာသူရဲ့စိတ်ထဲမှာကဒီအယောင်ပေါ်မှာအင်မတန်နှစ်သက်နေတာကိုအဲဒီလိုနှစ်သက်နေတာဖြစ်တဲ့အတွက်ယောက်ျားနာကြောင့်ပြောပြီးမဲ့လို့လည်းပဲသူရဲ့စိတ်ကယောက်နန်းစီကိုစိတ်ရောက်ချင်မှရောက်မယ်ဖြစ်တော့ပြေတော့ဇီဝစိတ်ရောက်နိုင်ဖို့ရမလွယ်ဘူးအဲ့ဒါကြောင့်မို့လို့ဇေတဘောနန္ဒဘောအကြောင်းလည်းမပြောဘူးဖြစ်တော့ပြေတော့အကြောင်းလည်းမပြောဘူးရုပ်မနေသဝအနေသဝဝေဒနာနေသဝအနေသဝဒါတွေဘာမှမပြောဘူးမပြောဘဲနဲ့ဘရုံမဂျပန်မှာခြေခိုင်းတာပဲအဲ့လိုခြေခိုင်းတဲ့အခါကျတော့ဘာဖြစ်တော့ဘရုံမဂျပန်ဆိုတာကသူကြိုက်တဲ့ပစ္စည်းတစ်ခုကိုသူကြိုက်တဲ့ပစ္စည်းတစ်ခုဘရုံမဂျပန်ရဲ့အယောင်ကိုသူကသိကြိုက်တယ်အဲ့ဒီရောက်သိကျတဲ့အခါကျတော့ဘုရမဂျပန်ကြီးကြည့်လိုက်ရတဲ့အခါမှာဟိုးလူဘွားတော်ကရွှေလိုရှင်စာကလေးတွေကြည့်ပြီးသဘောကျနှစ်သက်တယ်လို့ရွှေပန်းကန်ကလေးတွေကိုကြည့်ပြီးတော့သဘောကျနှစ်သက်တယ်လို့ယခုလည်းပဲဘုရမဂျပန်ကြီးကြည့်ပြီးတော့သဘောကျနှစ်သက်အဲ့ဒီလိုသဘောကျနှစ်သက်နေတဲ့အခါကစိုက်ကြည့်နေတာပေါ့လေစိုက်ကြည့်မြတ်စွာဘုရားကလည်းဘုရမဂျပန်ကြီးစိုက်ကြည့်စိုက်ကြည့်စိုက်ကြည့်စေတကလောဟိတံလောဟိတံလောဟိတံလောဟိတကအဲ့ဒီလိုစီဖြတ်ဒီလိုခိုင်းတဲ့အခါကျတော့မြစ်စီကဘုရမဂျပန်ကြီးစိုက်ကြည့်စိတ်ထက်ကလောဟိတကံလောဟိတကံလို့စီပြန်အဲ့လိုစီပြန်တော့ဘာတွေဖြစ်လာတယ်လဲလို့ဆိုတော့တမာတိတွေရလာတာပေါ့ဒါကြောင့်ဝိပဿနာရှုတယ်ဆိုတာဟာဝိပဿနာတန်ရှုကိုအစဉ်ပြေတဲ့ပုဂ္ဂိုလ်များအတွက်ဝိပဿနာတန်ရှုဝိပဿနာတန်ရှုကိုအစဉ်သိမဖြစ်သေးတဲ့ပုဂ္ဂိုလ်များအတွက်ကြတော့တမာတိထူထောင်အောင်ဒါလေးတွေမှတ်ထားပေါ့နော်တမာတိထူထောင်အောင်သမားတွေမရှိလို့မဖြစ်ဘူးဒီတော့သမားတွေကိုဘာနဲ့ထူထောင်မလဲသမားတွေကိုဘာနဲ့ထူထောင်မလဲဆိုတော့ဝင်လေထွက်လေနဲ့ထူထောင်အောင်မှာပေါ့အာနာပါနဝင်လေနဲ့ထွက်လေဝင်လေကိုသလကောင်းထွက်လေကိုသလကောင်းဝင်လေကိုထွက်လေကိုတစ်ခုပြီးတစ်ခုဝင်လေထွက်လေဝင်လေထွက်လေဝင်လေထွက်လေအဲ့ဒီလိုလေတိတိတိတိပြေးလိုက်တဲ့အခါကျတော့စိတ်ကတခြားဘာမရောက်တော့ဝင်လေထွက်လေပုံမှာပဲအာရုံစိုက်ပြီးတော့ငြိမ်းနေတယ်ဒါကဝင်လေထွက်လေနဲ့ကပ္ပထံတမာရိထူထောင်လို့တဲ့ပုံပုံများအတွက်ပေါ့လေ ဝင်လေထွက်လေနဲ့တမားလေးကိုထူထောင်လို့ဘူးချားနေနဲ့တမားလေးထူထောင်မယ်ဆိုလည်းဖြစ်တာပါပဲဆရာပါတို့မိမိငရေကလေးကိုစိုက်ကြည့်နေတယ်ငရေကလေးကိုစိုက်ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်မိမိရဲ့စိတ်ကတခြားတစ်ပါးမရောက်တော့ဘူးဒီနေရာလေးမှာပဲတည်တက်နေတယ်ဒါဆိုတမားလေးရသွားတယ်အာဒါမမောရင်မိမိရဲ့နှာသီးပြားလေးကိုကြည့်နေတယ်ဝင်လေထွက်လေကိုကြည့်တာမဟုတ်ဘူးဝင်လေရဲ့တိုးသွားတဲ့နေရာမှာနာသီးပြားလေးကိုတိုးသွားတယ်နာသီးပြားလေးကိုတိုက်သွားတယ်တိုးပြီးဝင်သွားတယ်တိုက်ပြီးဝင်သွားတယ်နာသီးပြားဆိုတဲ့ဝင်လေထွက်လေတို့ရဲ့ထိရအရက်ကလေးကိုစိုက်ပြီးတော့ကြည့်ဒါပညာတော့ပညာပဲပညာမတော်ဝိပဿနာတော့မဖြစ်ဘူးဒါပေမဲ့လို့လေသမထတော့ဖြစ်နေတာပေါ့သမာဓိလေးရအဲ့ဒီလိုနည်းနဲ့လေသမာဓိထူထောင်လို့ရတာပဲဟာဝါမကလေးဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒါလေးတွေစိုက်ကြည့်ဒါလည်းသမာဓိရနေတာပဲအဓိကကတော့သမာဓိရဖို့တာဒီကဘလုံးနည်းနဲ့ပဲရရသမာဓိရရင်ဖြစ်တာအဲဒီလိုပုဂ္ဂိုလ်များကပြောသလိုနဲ့ဖူးလေးစိုက်ကြည့်တယ်ငရေကလေးစိုက်ကြည့်တယ်နှာခေါင်းကလေးစိုက်ကြည့်ရင်မကလေးစိုက်ကြည့်ညာဘက်လေးလေးစိုက်ကြည့်ဘယ်ဘက်လေးလေးစိုက်ကြည့်ဒါဆိုရင်သူကသမာဓိလေးရသွားတာပဲအဲဒီလိုသမာဓိရအောင်တည်ထောင်တဲ့နေရာမှာနေမင်းမျိုးရှိတာပေါ့နောက်စာရီထဲမှာရည်တွေ့ချင်းဆိုတဲ့နေနဲ့လည်းတည်ထောင်လို့ရတာပဲ10345 4012 1 10345 4012 1ဒါသမာဓိရဖို့ခက်ခဲဖြစ်နေပါတယ်ဆိုရင်ဒီနည်းတွေတစ်ခုမဟုတ်တစ်ခုသုံးကြည့်ရမှာပဲเนาะသုံးကြည့်ရမှာပဲအဲဒါကြောင့်ဟိုမှာဝင်လေလေးဝင်နေဝင်လေထွက်လေလေးထွက်တယ်ထွက်လေဝင်လေနဲ့ထွက်လေနဲ့တစ်စုံနံပါတ်1နောက်တစ်ခါဝင်လေနဲ့ထွက်လေနဲ့တစ်စုံနံပါတ်2အဲ့ဒါကဝင်လေထွက်လေတစုံနံပါတ်3ဒီလိုနဲ့10 2 3 4 5ပြီးတဲ့အခါကျတော့5 4 3 2 1တချို့အနည်းဆုံး5အထိအများဆုံး10အထိစာရမလေးလိုညွှန်ကြားထားတယ်အနည်းဆုံး5အထိအများဆုံး10အထိနဲတဲ့ငားတဲ့နဲရင်လည်းပဲတမာရီရဖို့မလဲဘူး10နဲ့များသွားရင်လည်းစိတ်ကပြန့်နေသွားတယ်ကနားတွေလိုက်မှတ်နေရတယ်စိတ်ကပြန့်နေတော့တယ်တမာရီရဖို့မလဲဘူးဒါကြောင့်မလို့ငါးမှသည်30အတွင်းမှာပဲမှတ်ပြီးတော့တမာရီလေးတည်ထောင်တဲ့နေ့ကိုလည်းပဲသုံးလို့ရပါတယ်လို့အဲဒီလိုဆိုတယ်နောက်တစ်ခါကျတော့ဖုဒနာလို့ခေါ်တဲ့ဒုတိယရာကလေးနာသီးပြားလေးထိသွားတဲ့နာသီးပြားယင်ညာကလေးထိသွားတဲ့ယင်ညာဝါဘကလေးထိတဲ့ဝမ်ပိုက်နာသီးပြားလေးထိရင်နာသီးပြားလေးမှာအေးကနေနှွေးကနေဝင်လေးလေးဝင်လာရင်အေးတယ်ထွက်လေးလေးထွက်သွားရင်နှွေးတယ်เอเรนุเรเอเรนุเรตนโทဝင်လာတယ်တွတ်တိုက်ပြီးထွက်သွားတယ်တွန်းထိုးဝင်လာတယ်တွတ်တိုက်ပြီးထွက်သွားတယ်ဟောလေကလေးကနော်လေကလေးတွန်းလာတယ်လေကလေးတိုးသွားတယ်ဒါလေးကိုကြည့်ပြီးတော့စိုက်ကြည့်နေရတမားလေးရသွားတယ်ဟာဒီလိုမှမဟုတ်လို့တချို့တချို့ပုဂ္ဂိုလ်များကျတော့ယင်ကြံကလေးမှကြည့်တယ်ယင်ကြံကလေးဝင်လေလေးဝင်လာတယ်တက်လေးရှူလိုက်တယ်ယင်ဝင်လေးမောက်ကျသွားတယ်ခါကလေးမှတ်သွားတယ်အော်ထွက်လေလေးထွက်သွားတယ်ရောင်ကလေးပြန်ကျသွားတယ်ခါကလေးမှကိုယ်သွားတယ်ရောင်ကလေးမောက်လာလိုက်ပြန်ကျသွားလိုက်မောက်လာလိုက်ပြန်ကျသွားလိုက်ဒါလေးကိုကြည့်ပြီးတော့အော်ဒါဝင်လေးပဲထွက်လေးပဲဝင်လေးပဲထွက်လေးပဲဒီလိုကြည့်နေရင်လည်းတမာရီရတာပါပဲတဲ့ဒါဝိပဿနာတော့မဟုတ်ဘူးပေါ့နော်နောက်တစ်ခါတစ်ချက်တစ်ပုဂ္ဂိုလ်များကျတော့ဝမ်ပိုင်ကာနေပြီးတော့ကြည့်တယ်ဝမ်ပိုင်ကလေးပိန်နေဖောင်းနေပိန်နေဖောင်းနေပိန်နေဖောင်းနေဝမ်ပိုက်ကိုကြည့်နေခြင်းသည်ပညာကိုကြည့်နေတာပဲပရမတ်ကိုကြည့်တာမဟုတ်ဘူးပညာကိုကြည့်နေတာဖြစ်တဲ့အတွက်ဝိပဿနာမဖြစ်ဘူးသမထပဲဖြစ်မှာသမာဓိရအောင်လုပ်ခိုင်းနေတာเนาะအဲတော့ဝမ်ပိုက်ကလေးဖောင်းလာတယ်ပိန်နေဖောင်းလာတယ်ပိန်နေဖောင်းလာတယ်ပိန်နေဖောင်းလာတယ်ပိန်နေဒါလေးကိုကြည့်နေသမာဓိလေးရသွားတယ်အဲ့ဒီလိုနည်းနဲ့လည်းပဲတဲ့သမာဓိထူထောင်လို့ရပါတယ်လို့ဒီလိုစာမှာဆိုပါတယ်เนาะအဲ့တော့ကာယနိဗ္ဗာန်သတိပဋ္ဌာန်ဤမှာနော်ကာယနိဗ္ဗာန်သတိပဋ္ဌာန်ဤမှာနေပေါင်း16နေရှိတယ်။အဲ့ဒီ16နေထဲမှာအာနာပါနလို့ခေါ်တဲ့နေ့ရယ်အတုပလို့ခေါ်တဲ့အတုပကမ္မထာနေ့ရယ်အဲ့ဒီနှစ်မျိုးကတော့တမထသက်သက်ပါတဲ့ဝိပဿနာမဖြစ်ပါဘူးတဲ့အထက်ကရာကဒီလိုဆိုပါတယ်နော်အဲ့ဒါကြောင့်မလို့အတုပဆိုတဲ့နော်သမေမွေးခြင်းခြေသည်လည်းသည်သွားအရေတို့အရေပါအဲ့ဒါကိုကျင့်တယ်တမာရီတော့ရတာပါပဲဝင်လေထွက်လေကိုကျင့်တယ်တမာရီရတာပါပဲဒါသမထနည်းနဲ့တောင်းနေတယ်အတောင်းလေးအဲ့ဒါကြောင့်ဝင်လေထွက်လေကိုကြည့်ပြီးတော့လည်းတမာရီတည်ထောင်လို့ရတယ် သမေမွေငင်းခြေသည်လက်သည်သွားအည်တို့အည်ပါမွေငင်းအသက်နှလုံးကြောက်ကအဆုတ်အစာသည်အစာဟောဟူကြောက်ကစသည်ဖြင့်ဒါလေးတွေကိုတစ်ခုချင်းတစ်ခုချင်းစိတ်ထက်ကယုတ်စိတ်ထက်ကယုတ်ပြီးတော့ဆင်ញင်နှလုံးသွင်းပေးနေရင်စိတ်ထက်ကယုတ်တာတွေဝိပဿနာတော့မဖြစ်ဘူးမဖြစ်ပေမဲ့တမာတိတော့ဖြစ်တာပါပဲတဲ့တမာတိဖြစ်တယ်ဒါလေးကတမာတိဖြစ်အောင်ပြုလုပ်ပုံပြုလုပ်နည်းလေးတွေပြောပြနေတာသကုဏတော်ကအရှင်သာရိပုတ္တရာပရိမြတ်ကြီးကဒီရဟန်းတော်ရှင်မကလေးကိုအတုပကမ္မထံပေးတယ်။အတုပကမ္မထံသည်တမာရိရနိုင်တဲ့ကမ္မထံတစ်ခုတော့မှန်တယ်။ယသဘုရားကပေးတာကလောဟိတကံလောဟိတကံလောဟိတကံနဲ့ဂျာပိုင်းအနိကြီးကိုပေးတယ်။ဒါလည်းတမာရိရနိုင်တဲ့နိလလည်းကိုမှန်တယ်။နှစ်ခုလုံးတော့မှန်နေတာပဲ။ဒါပေမဲ့အရှင်သာရိပုတ္တရာပရိမြတ်ကြီးပေးတဲ့အတုပကမ္မထံသည်သူ့ရဲ့စိတ်နဲ့မကိုက်ဘူး။သူကဒီအရောင်ပေါ်မှာရွှေအရောင်ပေါ်မှာသဘောကျနှစ်သက်တဲ့စိတ်ဖြစ်နေတာ။အတုပကမ္မထံပေးတဲ့အခါတော့သူမကြည့်ချင်ဘူး။မကြည့်ရဘူးမကြည့်ချင်ဘူး။ကြည့်ရမှမလိုလားဘူး။ဒါကြောင့်တမာရိမရဘူးဖြစ်သွားတာ။အပြစ်ကတော့အဲ့ဒါပဲ။အဲ့ဒါကိုရှင်သာရိပုတ္တရာပရိမြတ်ကြီးမသိဘူးပေါ့နော်။မြတ်စွာဘုရားကသိတော့အတုပကမ္မထံမပေးတော့ဘဲနဲ့ကြာပန်းကြီးကိုပဲကြည့်ခိုင်းတယ်။လောဟိတကလောဟိတကလောဟိတကနဲ့အဲလိုစီပြိုင်စီပြိုင်စီပြိုင်ဘာဖြစ်လာလဲတမာရီတွေအားကောင်းလာတမာရီတွေအားကောင်းလာတော့ပရမဇာဒုတိယဇာတတိယဇာသတ္တဇာရဟုတ်ပြီသတ္တဇာသတ္တကနေနဲ့ပစ္စကနေနဲ့ပြောရင်ပစ္စမဇာပေါ့အဲ့ဒီဇာရသွားတဲ့အခါကျတော့ဘာဆက်လို့မှသူမသိဘူးဖြစ်နေတယ်အဲ့ဒီလိုဖြစ်နေတဲ့အချိန်ကလေးကိုမြတ်စွာဘုရားကညံတော်နဲ့ဆန့်ကျင်လိုက်တာဩငါတပြီတော့ခီးတော့ပေါက်နေပြီသမားလေးတော့ဖြစ်နေပြီဇာနေတဲ့ရနေပြီဒါပေမဲ့ဝိပဿနာတော့မဖြစ်နိုင်သေးဘူးဒါကြောင့်မြတ်စွာဘုရားသခင်ကရမကြီးကလှမ်းပြီးတော့ဟောဒီကြာပန်းကြီးကြည်နေရင်ကြည်နေရင်နဲ့ညှိုးနှွမ်းသွားအောင်မြတ်စွာဘုရားကစေတကနေဖြန်းစင်းပေးလိုက်အဲဒီလိုဖြန်းစင်းပေးလိုက်တဲ့အခါကျတော့သူကြည်ပေးလိုက်တဲ့ကြာပန်းကြီးတည်းတစ်ဖြည်းဖြည်းနဲ့အယောင်နေပြောင်းလက်ဆက်နေတဲ့အနေထားကနေပြီးတော့ညှိုးနှွမ်းတဲ့အနေထားပြောင်းသွားတဲ့အခါကျတော့အဲ့ဒီမှာလေဩဘဂဝန္တကကြည်ထားတဲ့တမာရီရရထားတဲ့အရှိန်ဇန်ရထားတဲ့အရှိန်နဲ့ကြည်လိုက်တဲ့အခါကျတော့အော်ပြောင်းသွားပါလားမမြဲပါလားအသက်မရှိတဲ့ဟောဒီအဝိညာဉ်ကပစ္စည်းတော်ဒီလိုမမြဲသေးရင်အသက်ရှိတဲ့ငါရဲ့ခန္ဓာကိုယ်မှာရှိတဲ့ရုပ်တရားနဲ့တရားတွေကလည်းပဲဟောဒီလိုမမြဲတဲ့သဘောဣကံမုတ်ချရှိတာပဲဆိုပြီးတော့ကြာပန်းကြီးကိုမကြည့်တော့ဘဲနဲ့ဇံကိုလည်းဆက်ပြီးတော့စေတကလည်းမသုံးသတ်တော့ဘဲနဲ့ဇာမထပြီးတော့ခန္ဓာရဲ့သင်္ခါရသဘောတရားကလေးတွေကိုပြောင်းပြီးတော့ကြည့်လိုက်တာအနိစ္စသဘောဒုက္ခသဘောအနတ္တသဘောမြင်သွားတယ်အဲဒီတော့မြင်သွားတဲ့အတွက်ဝိပဿနာဉာဏ်ဖြစ်ပြီးတော့မဉ္ဇဉ်ဖွဉ္ဇဉ်ရပြီးယဟန္တာဖြစ်သွားတာဒါနည်းလမ်းမှန်သွားတာပေါ့နော်အဲဒီတော့ဒီလိုနည်းလမ်းမှန်ခြင်းမမှန်ခြင်းကတော့တကယ်အစင်မှသိနိုင်တာကတော့မြတ်စွာဘုရားပဲသိနိုင်တယ်တခြားဘုက္ကမသိနိုင်ဘူးသို့တော့အခုတရားပြတဲ့ပုဂ္ဂိုလ်တွေကလည်းပဲကိုယ်ကိုယ်ကမသိနိုင်ပေမဲ့ယောဂီများရဲ့တဏှာမှာဘယ်နေထားမှာဘယ်လိုရှိတတ်တယ်ဘယ်နေထားမှာဘယ်လိုရှိတတ်တယ်ဒါလေးတွေကိုစိတ်ထဲကနေမှန်းပြီးတော့တနေ့တစ်မျိုးတစ်မျိုးတစ်မျိုးတစ်မျိုးပြောင်းပြောင်းပြီးတော့ဟောပေးလိုက်မယ်ဆိုရင်ကိုယ်ဉာဏ်နဲ့တည့်သွားတာလေးတွေလည်းပဲရှိတာပေါ့အားလုံးအတွက်မတည့်ပဲမတည့်냐တော့လည်းပဲတည့်တဲ့ပုံပေါ်အတွက်ကတော့တည့်သွားတာပဲအဲ့ဒီလိုတည့်သွားရင်တရားတွေရသွားတာပဲအဲ့ဒီလိုမှတ်ရမှာပေါ့ဒါကြောင့်မို့လို့မုန်းကုတ်တရားစခန်းပွဲတွေမှာတရားဟောတဲ့အခါမှာတစ်ချိန်နဲ့ဟောတာမဟုတ်ပါဘူးနေ့စဉ်နေ့စဉ်ဟောပေးပါတယ်ဟောတယ်ဟောတိုင်းလည်းပဲအလုပ်ပေးတရားတွေထည့်ပြီးတော့ဟောတယ်လို့အဲ့ဒီလိုမှတ်သားလိုက်ရမှာဖြစ်ပါတယ်အဲ့တော့ခုနတုန်းကအရှင်သာရိပုတ္တရာပရိမြတ်ကြီးရဲ့အရကလေးပြန်ပြောမယ်ဆိုရင်နောက်ပုဂ္ဂိုလ်တယောက်ပုံနာကြီးတယောက်မြတ်စွာဘုရားကျောင်းမြတ်စွာဘုရားစီတုံးကျောင်းသတင်းတောင်းနေတုန်းကပါပဲအဲ့ဒီပုံနာကြီးကမကြမ်းမာတဲ့အခါကျတော့အရှင်သာရိပုတ္တရာပရိမြတ်ကြီးကိုပဲ့တယ်အရှင်သာရိပုတ္တရာပရိမြတ်ကြီးကသွားတရားဟောတယ်အဲ့ဒီလိုတရားဟောတဲ့အခါတော့တရားကိုအစင်းနှိပ်ပြီးဟောထားတယ်အစင်းနှိပ်ပြီးဟောထားတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ဒီအနာဂံဖြစ်သွားတယ်။အနာဂံဖြစ်သွားတော့အဲ့ဒီအနာဂံဘဝနဲ့ပဲဟောဝိညာဉ်ချုပ်သွားတဲ့အခါမှာဗြဟ္မာပြရသွားတယ်။ဗ မြတ်မပြရောက်တော့အရှင်သာရိပုတ္တရာမင်းမြတ်ကြီးကမြတ်စွာဘုရားကိုသွားလျှောက်တယ်ရှင်ဖေယတပည့်တော်ဒီပုံနာကြီးစီကပြန်လာတာပါအဲ့ရဖြတ်ကဝေဒနာခံစားနေတဲ့အချိန်မှာတပည့်တော်တရားပါဟောလိုက်တယ်ဟောလိုက်တဲ့အခါကျတော့အနာဂံဖြစ်သွားတယ်အနာဂံဖြစ်သွားတဲ့ယခုအချိန်ခါမှာမြတ်မပုံမှာရောက်တော့ပါပြီဆိုပြီးတော့မြတ်စွာဘုရားကိုအတိပြုရယူတဲ့အနေဖြင့်မြတ်စွာဘုရားကိုသွားလျှောက်တယ်ဒီတော့မြတ်စွာဘုရားကပါပြောတော့သာရိပုတ္တရာမင်းတရားဟောတာဒီနေရာလေးတော့လွှဲနေပြီ။ဘာဖြစ်လို့လဲလို့ဆိုတော့ဟောဒီပုံနာကြီးဟာတကယ်တမ်းကျတော့ယန္နာဖြစ်နိုင်လောက်တဲ့အစ္ဆာတရားတက်ခံရှိတယ်။တရားကိုနှိမ့်မဟောပဲနဲ့မြင့်ဟောလိုက်မယ်ဆိုရင်အဲ့ဒီအနာဂံကလည်းယန္နာဖြစ်သွားနိုင်တယ်။မင်းမဟောခဲ့ဘူး။အဲ့ဒါလို့မဟောခဲ့တဲ့အတွက်အနာဂံဘဝနဲ့ပဲဝင်ရှင်ချုပ်ပြီးတော့ပြမပြောင်းသွားတာ။မြမပြီရောက်သွားတဲ့ဆိုင်မြမပြီမှာလည်းနှစ်ပေါင်းများစွာကဘာပေါင်းများစွာနေရအောင်မယ်နှစ်ပေါင်းများစွာကဘာပေါင်းများစွာအနာဂါမီဖြစ်နေကစားအဲ့ဒီနှစ်ပေါင်းများစွာကဘာပေါင်းများစွာခန္ဓာဒုက္ခသူခံရအောင်မယ်ဘုဒုက္ခနာဒုက္ခသေဒုက္ခခံရအောင်မယ်မင်းတခါတည်းပဲဘဝချုပ်ငိမ့်ဖို့ယန္တာဖြစ်လောက်တဲ့အကျင့်မင်းဟောလို့ရတာနဲ့ပါပြီလို့မောခဲ့တယ်အဲ့ဒါမှရှင်သာရိပုတ္တရာဘုရင်မကြီးကဟာမှန်လားပါရှင်ဗျာဒီလိုဆိုတပည့်တော်ဟောအောင်မယ်ဆိုပြီးတော့ချက်ချက်ပြမပြီးတက်ပြီးတော့သွားဟောလိုက်တယ်သွားဟောတဲ့အခါကျတော့မှပြမဘဝနဲ့ယန္တာဖြစ်ပါတာဒီလိုလဲတာရကလေးတွေရှိတာပေါ့လေအဲ့ဒါကြောင့်မို့လို့တရားအထုတ်တယ်တရားအထုတ်တယ်ဆိုတာဟာအမြဲတမ်းတမာတိရခြင်းမှရတယ်မရလဲစိတ်ပြက်လို့မဖြစ်ဘူးဒီနေ့ဒီနေ့သုံးကြည်နောက်နေ့နောက်ဒီနေ့သုံးကြည်ကိုနဲ့ kait တဲ့နေလေးကိုပုံသေးမှတ်တာเนาะပုံသေးမှတ်တာတမာတိမပါဘဲနဲ့ဝိပဿနာမဖြစ်ဘူးတမာတိမပါဘဲနဲ့ဝိပဿနာရှုနေရင်စိတ်တွေပြန့်လွင်ပြီးတော့ဟိုတွေဒီတွေဟိုရောက်ဒီရောက်နဲ့အလကအချိန်ကုန်သွားတာအဲ့ဒါကြောင့်မလို့ဝိပဿနာဖြစ်နိုင်ရင်ဖြစ်မဖြစ်နိုင်ရင်သမာဓိဖြစ်အောင်ကြိုးစားပါဒါပြောချင်တာเนาะဝိပဿနာဖြစ်ရင်ဖြစ်မဖြစ်ရင်သမာဓိဖြစ်အောင်ကြိုးစားပါအခုနပြောခဲ့တဲ့သမာဓိထူထောင်မှုထူထောင်နေကလေးတွေမျိုးမျိုးရှိတဲ့အထက်မှာတစ်မျိုးမဟုတ်တစ်မျိုးစမ်းကြည့်ပေါ့လေအဲဒီလိုစမ်းကြည့်လို့သမာဓိလေးသိအားကောင်းလာပြီဆိုရင်ပဲဝိပဿနာဖြစ်ဖို့မခင်းရတော့ပါဘူးတဲ့အဲဒါကြောင့်မလို့သမာဓိဖြစ်အောင်ကြိုးစားပါသမာဓိဖြစ်မှဝိပဿနာဖြစ်ပါတယ်အဲဒါကြောင့်မြတ်စွာဘုရားလက်ထက်တော်ခကလာတော်ကပေးခဲ့တဲ့တရားတဲ့ဤဒီအဲ့ဒီဤဒီတွေကနေပြီးတော့ဇာလာပေလာအယအကောင်းဆုံးရာရာလေးလေးကိုဝိပဿနာရှုဖို့နေပြီးမဲ့အဲ့ဒီဤတွေကနေပြီးတော့ကြိုးစားပြီးတော့ကျင့်ကြံကြပွားအားထုတ်ကြပါအေးဒီလိုကြိုးကြိုးစားစားကျင့်ကြံကြပွားအားထုတ်လို့ဟာမနဲ့ပြန်မဲ့သောတာပန်ဖြစ်တော်မလားတပည့်ခါမဲ့သောတာပန်ဖြစ်တော်မလားဒီလိုမတွေးပါနဲ့ရလာမဲ့ကြိုးရလာဟာကိုယ့်ရဲ့အားထုတ်မှုစွန့်ရည်ပေါ်မှာမူတည်ပါတယ်အာထုံမှုရလအာထုံမှုစွရင်နည်းရင်နည်းတဲ့ရလပဲရမယ်အာထုံမှုစွရင်များရင်များတဲ့ရလပဲရမယ်အဲဒါကြောင့်မလို့ရလကိုမမျှော်ပါနဲ့လောကတတရားလိုအာထုံနေတဲ့ပုဂ္ဂိုလ်တရားသည်ရလကိုမမျှော်ရဘူးအနာဂတ်ကိုမမျှော်ရဘူးအတိတ်ကိုမပြန်ရဘူးပြည့်စုံမတတ်တဲ့ပဲရှိပါတယ်အဲဒါကြောင့်အနာဂတ်ကိုမမျှော်နဲ့အတိတ်ကိုလည်းမပြန်နဲ့အတိတ်ကိုလည်းပြောင်းမစဉ်းစားနဲ့ပြည့်စုံပန်တဲ့တဲ့ကြည့်ပြည့်စုံပန်မှာမိမိတဏ္ဍမှာပေါ်တဲ့ရုပ်တရားမိမိတဏ္ဍာမှာပေါ်တဲ့နန္တရားမိမိတဏ္ဍာမှာပေါ်တဲ့သဘာဝတရားအဲ့ဒီသဘာဝတရားလေးပဲစိုက်ကြည့်။ဘာနဲ့ကြည့်မလဲ။တတိနဲ့ကြည့်၊သမာဓိနဲ့ကြည့်။တတိသမာဓိနှစ်မျိုးပြည့်စုံသွားမယ်ဆိုရင်ပညာလည်းအလိုလိုလိုက်လာတာပါပဲတဲ့နော်။အဲဒါကြောင့်မလို့တတိသမာဓိပညာဆိုတဲ့တရား၃မျိုးနဲ့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ရုပ်တရားနန္တရားဆိုတဲ့ခန္ဓာတို့ရဲ့ဖြစ်စဉ်သဘောတရားကလေးတွေကိုကြိုးကြိုးစားစားနဲ့အားထုတ်ကြပါလို့တိုက်တွန်းရင်းဩဝါဒကထာလေးကိုချောလိုက်ပါတယ်။ဒါလေးခေါ်လိုက်ကြ။သာ
ဓုသာဓုသာဓု
အနေထိုင်သွားလာပြောဆိုခြင်းစေ။ဒါလေးတွေကိုတည်ငြိမ်တဲ့အသွင်တရားရင်းကျက်တဲ့အမှုရာ။သွားရလာတဲ့ခါမှလည်းရတော်လေးချပြီးတော့သွားပေါ့။မနှိမ်မမြန်သွားပေါ့။တော်တော်တော်တော်လည်းမဖြစ်စေနဲ့။တိတ်နေကြီးလည်းမဖြစ်စေနဲ့တိတ်နေလို့ရင်လည်းပဲတကယ်တဘာဝဖြစ်စေကိုမသိနိုင်ဘူးတိတ်မြန်လို့ရင်လည်းတကယ်တဘာဝဖြစ်စေကိုမသိနိုင်ဘူး ဒါကလုပ်ငန်းဝင်အနေနဲ့ပြောတာအပြင်းမှန်အမြင်အနေနဲ့ပြောမယ်ဆိုရင်တိတ်နေလို့ရင်ဟိုမှာတန်းစီပြီးတော့ကြွားနေတဲ့အခါမှာတိတ်နေလို့ရင်ကိုယ်တော့ကပုံကိုယ်လေးကိုအလောက်ရှက်ပြရရောက်ပါလေတိတ်မြန်လို့ရင်လည်းကြီးညိုဆိုပါမဖြစ်ပါဘူးဒါကြောင့်တိတ်လည်းမနေစေနဲ့တိတ်လည်းမမြန်စေနဲ့ဟိုသေးသေးလည်းမကြည့်နဲ့မျက်လွှားလေးချထားမြန်လာလေးချပြီးတော့မိမိရဲ့ခန္ဓာကိုယ်ရဲ့လှုပ်ရှားမှုသဘာဝလေးတွေကိုသွားနေရင်လည်းသွားနေတဲ့မူရလေးကိုသွားတယ်လို့သိပေးလိုက်ပေါ့စားနေရင်လည်းစားနေတဲ့မူရလေးကိုစားနေတယ်လို့သိပေးလိုက်ပေါ့အဲဒီလိုအတိတ်ကလေးကတ်ထားခြင်းဒီတတိကိန်းတယ်လို့ခေါ်တယ်အရာသတိပ္ပဏကိန်းတယ်လို့ခေါ်တာပဲအရာသတိပ္ပဏလေးကိန်းထားပေးပါမိမိအဲ့ရရောက်တဲ့တိုင်အရဟတဟုတ်ကဲ့ဒီစကားတွေပြောဆိုမနေကြပဲနဲ့ဒီရက်ကလေးအတွင်းမှာအပြောဆိုလေးတွေဆင်ခြင်ပြီးတော့အာယုံတစ်ခုခုပေါ်မှာအာယုံဆိုင်ပညာတရားပေါ်မှာအာယုံဆိုင်ရင်သမထဖြစ်မယ်ပရမတ်တရားပေါ်မှာအာယုံဆိုင်ရင်ဝိပဿနာဖြစ်မယ်အ ਨੇ ဆုံးဝိပဿနာမဖြစ်ရင်တောင်မှသမာဓိလေးရရင်တရားရှုမှတ်ရကြုံနဲ့ပါတယ်အဲ့ဒါကြောင့်မလို့တည်တည်ငြိမ်ငြိမ်နေဖို့လိုပါတယ်။စကားမပြောမိဖို့လိုပါတယ်။ရည်တာပြောတာမလုပ်ပါနဲ့။ရည်ချင်းပြောခြင်းဟာယောဂီရဲ့တဘာဝမဟုတ်ပါဘူး။ယောဂီဆိုတာရင့်ကျက်တဲ့ပုံမှန်သာရှိနေရမယ်။ရည်တာပြောတာလည်းရင့်ကျက်တဲ့အနေထားမဟုတ်ဘူး။ဒါကြောင့်အသက်ငယ်ပင်ငယ်ညာတော်လည်းပဲမိမိရဲ့စိတ်ထဲမှာအသက်ငယ်တဲ့ကလေးတယောက်လုံးမတမတ်ပါနဲ့။တကယ်သောရဇင်ပုဂ္ဂိုလ်တယောက်မထေရကြီးတစ်ပါးကဲ့သို့မိမိကိုယ်ကိုမိမိမြင့်တင်ပြီးတော့မိမိစိတ်ကိုအင်းတည်းကြီးကြီးထားစကားနည်းနည်းပြောအဲဒီလိုပြောပြီးတော့ကိုယ်လုံးသင့်တဲ့အလုပ်ကိုကြိုးစားပြီးတော့လုပ်ပါလို့တိုက်တောင်းလိုက်ပါတယ်